ရခိုင်ပြည်နယ်ကမောင်တော်ရသေးတောင်တိုက်ခိုက်မှုတွေကနေဒေသတွင်းရခိုင်နဲ့မူဆလင်အတိုင်းဝိုင်းနှစ်ဖက်ကြားပြဿနာတွေပိုကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဒေသခံတို့ကပြောပါတယ်။တစ်ဖက်နဲ့တစ်ဖက်ငကူကရှိပြီးသားတန်တရားတွေဟာဒီတိုက်ခိုက်မှုတွေကြောင့်အခုချိန်မှာပိုကြီးထွားလာနေတယ်လို့လည်းပြောဆိုကြပါတယ်။ဒီအကြောင်းကိုနားဆင်ရမှာပါ။အော်တိုဝါလာကိုရင်နေ့ရခိုင်ပြည်နယ်မောင်နှုံးနဲ့ရသေးတောင်မြို့နယ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုနောက်ဆက်တွဲအဖြစ်အဲ့ဒီဒေသတွင်းနေထိုင်ကြတဲ့ရခိုင်နဲ့မူဆလင်အတိုင်းဝိုင်းနှစ်ဖက်ကြားမှာလူမျိုးရေးအသွင်ဆောင်တဲ့ပြဿနာတွေပိုပြီးကြီးထွားလာမှာကိုစိုးရိမ်မိတယ်လို့ဘူသီတော်မြို့နယ်ကဒေသခံဦးစောသိန်းထွန်းကပြောပါတယ
်။အခုဖြစ်တာကရခိုင်နဲ့ဒီမူဆလင်နဲ့ဖြစ်တာမဟုတ်ပါဘူး။အခုဖြစ်တာကISU ကလာပြီးတော့အစိုးရနဲ့တိုက်ခိုက်မှုဖြစ်တာပေါ့။အခုဖြစ်နေတာကနိုင်ငံတော်အစိုးရနဲ့ဖြစ်တယ်ဆိုတော့နောက်လူမျိုးတို့နဲ့တို့ပြဿနာကူးစဲမှာဘူး။ကျွန်တော်တို့စိုးရင်မိတယ
်မောင်နှုံးမျိုးနေကြလူညုံရေးရစခန်းတွေတိုက်ခိုက်မှုမှာအကြမ်းဖက်သူတွေနဲ့ဒေသခံမူဆလင်တွေကြားပူးပေါင်းဆောင်ရွက်ခဲ့တဲ့ဆိုတဲ့တန်တရာတွေဒေသခံတွေကြားပြန့်နှံ့နေတာပါလက်တလောဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်ငကိုကရှိပြီးသားတန်တရာတွေအခုချိန်မှာပိုပြီးကြီးထွားလာနေတယ်လို့မောင်နှုံးမျိုးနဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါခင်တန်းကြီးကပြောပါတယ
်အခုလူပုံစံကြောင့်တိုက်ခိုက်လိုက်တဲ့အချိန်မှာအဲ့မှာမူဆလင်ကြီးရနဲ့အခုတက်ခဲ့တဲ့လူတွေနဲ့ကတော့အခုဆိုတော့ရဲ့ပူပေါင်းမှုနဲ့ဒီလူဖြစ်ရတယ်ဆိုရင်ဟာရုပ်လေးတွေကထွက်နေတယ်ပေါ့
ဆိုတော့ဒီလူအဖွဲ့အစည်းနှစ်ခုကြားမှာတန်တရားတွေပိုတိုးသွားစီလား
တန်တရားတွေကတော့ပူပြီးတိုးနေတယ်ပေါ့နော်ငိုတဲ့ကလည်းတစ်ဖက်နဲ့တစ်ဖက်နဲ့ကိုတန်တရားတွေရရှိနေအခုဆိုလို့ရှိရင်ပိုပြီးတန်တရားတအောက်ကိုဖြစ်သွားတာပေါ့အခုလူဖြစ်နေတဲ့ကိစ္စကတော့ငြိမ်းချမ်းမှုရဖို့ကျွန်တော်မခင်ပေါ့နော်
မောင်နှုံးမြို့နယ်ဘူးသီတော်မြို့နယ်တွေမှာညမထွက်ရအမိတ်ပုံမှန်144ထုတ်ထားပါတယ်။မောင်နှုံးမြို့နယ်တဝိုက်အလေးတန်းကျော်ငကူရစတဲ့ကြေးရွာဘက်တွေမှာစစ်တပ်ရောရဲပါလုံုံရင်အင်အားပူချထားပြီးနိုင်မြေရှင်းလင်းရေးတွေဆက်လက်လှုပ်ဆောင်နေပါတယ်။လောလောဆယ်မှာတော့ဒေသခံတွေအပြင်သိမ့်မထွက်ရဲကြပဲဖြစ်နေတယ်လို့ဒေါခင်တန်းကြီးကပြောပါတယ်
။အပြင်ကိုထွက်လည်းမထွက်ရဲကြပါနော်။ဟိုလမ်းတွေပိတ်ဆို့မှုတွေလည်းရှိထားတယ်လေ။ဒီပြည်သူတွေအနေနဲ့ကလည်းမောင်နှုံးပြောတဲ့ကိုသွားလိုက်လာလို့တိတ်မလွတ်ရရဘူး။ရက်ဆက်မှာသဘောရှိရဲ့အယောက်အဝင်ကတော့ရက်ပေါ်နေပေါ့နော်အခုလိုဖြစ်နေတဲ့အရှိသဘောရှိတာ
။မောင်နှုံးနဲ့ရေသိတောင်အကျန်းဖက်တိုက်ခတ်ခံရမှုကိုအစိုးရကဘယ်လိုကင်တွေဖြေရှင်းမလဲဆိုတာကိုဒေသခံတွေစောင့်ကြည့်နေကြပြီးဒီပြဿနာရေရှည်သွားမှာကိုတော့မလိုလားဘူးလို့ဘူသီတောင်ဒေသခံဦးစောသိန်းထွန်းကပြောပါတယ
်။ကျွန်တော်အတင်းရတော့ဒါနိုင်ငံအစိုးရပေါ်မှာပဲမှုတည်ပါတယ်။တစ်ဖက်နဲ့တစ်ဖက်တေးချင်းချင်းရှိတော့လို့ရေးဆိုတော့ပိုကောင်းတာပေါ့။ဒီရှိသွားပြီးတော့ဒီလိုအခက်အခဲမျိုးတွေတုံ့နေရမှာတော့ကျွန်တော်တို့အနေနဲ့တော့စိုးရိမ်ပါတယ
်။မောင်တော်အကျံပဲတိုက်ခိုက်ခံရမှုအတွင်းတည်ဆုံခဲ့ရတဲ့ရဲတပ်ဖွဲ့ဝင်9ဦးရဲ့ဇာပနာအခမ်းအနားကိုအော်တိုဘာလ17ရက်နေ့မွန်းလွဲပိုင်းကမောင်တော်မျိုးတုတ်တံမှာကျင်းပခဲ့ပြီးကျန်ရစ်သူမိသားစုအပါအဝင်လူရနဲ့ချီတက်ရောက်ခဲ့ပါတယ်။တရက်ထဲမှာပဲမောင်တော်မျိုးအပြင်ပဲငစာကျူးကျွာအနီးမှာမြမတက်မတော်ကနေမြေရှင်းလင်းရေးလုပ်စဉ်အကျံပဲသမားတချို့နဲ့အပြန်အလှန်ပြစ်ခတ်မှုတွေရှိခဲ့ကြောင်းမောင်နှုံးမျိုးနေကြားသောတက်အမည်မဖော်လိုတဲ့ရဲရာရှိသူကပြောပါရယ်မောင်နှုံးရသေးတောင်နေကြားသောရဲဌာနချုပ်နဲ့ရဲစခန်းသုံးခုကိုဝင်ရောက်စီးနှင်းခဲ့သူတွေဟာ RSO ရင်ညာသွေးစီညီညွတ်ရေးအဖွဲ့နဲ့ဒေသခံမူဆလင်တို့ပူးပေါင်းလှုပ်ဆောင်ခဲ့တယ်ဆိုပြီးသတင်းတွေထွက်ပေါ်နေပေမဲ့ဒီကိစ္စကိုတော့လုံခြုံရေးတပ်ဖွဲ့တွေကရောအစိုးရဘက်ကပါတရားဝင်ရှင်းလင်းပြောကြားတာမျိုးအခုချိန်ထိမတွေ့ရသေးပါဘူးခင်ဗျာ